လက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုမလိုက်နာပဲနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုဆက်လက်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီအစဉ်စာတရမှာဖော်ပြထားပါတယ်။ဒီအစီအစဉ်စာဟာမြောက်ကိုရီးယားနိုင်ငံကမကြသေးခင်ကဒုံးကျည်ပစ်ခတ်ဆန်းသတ်မှုတွေဇက်တိုက်ပြုလုပ်ခဲ့ပြီးနောက်ထုတ်ပြန်ခဲ့တဲ့အစီအစဉ်စာပါ။မြောက်ကိုရီးယားဆိုရပြီးခဲ့တဲ့နှစ်ကပျုံရွေရီအနုပြုပုံဆန်းသတ်စခန်းကိုဖျက်သိမ်းပစ်မယ်လို့ပြောသလိုတာဝေးပစ်ဒုံးကျည်တွေနဲ့နျူကလ িয়ার ဆန်းသတ်မှုတွေကိုတရားဝင်ဆန့်ကျင်ထားမယ်လို့ကြေညာထားခဲ့ပါတယ်။ကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီအစဉ်စာမှာတော့မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဆန်းသတ်မှုကိုရပ်ဆိုင်ပြီးဆန်းသတ်စခန်းကိုပိတ်ပစ်ခဲ့ပေမဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုတော့ဆက်လက်လုပ်ဆောင်နေတယ်လို့ပါရှိခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသတ်မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အရေးမကြီးတဲ့အောင်ပြောဆိုထားပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ပုဂ္ဂိုလ်ရေးယဉ်ကျေးမှုကိုအခြေခံတဲ့တန်ကင်းတမန်ကင်းကိုကျင့်သုံးပြီးမြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်အစီအစဉ်ဆွံ့လို့ဖို့ကြိုးစားခဲ့ရမှာအောင်မြင်မှုမရရှိခဲ့ပါဘူး။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒုတိယအကြိမ်ထရမ့်နဲ့ကင်တို့ထိပ်သီးဆွေးနွေးပွဲကျင်းပတော့ကမောင်းမင်းမင်းဖြစ်ခဲ့ရတဲ့အချက်ချက်ကရုံပြောင်းနျူကလ িয়ার အဆောက်အုံအနာဂတ်ရေးဖြစ်ပြီးသဘောတူညီမှုမရရှိခဲ့ပါဘူး။ကုလသမဂ္ဂအစီရင်ခံစာမှာတော့ကုလအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အကဲဖြတ်လေ့လာချက်အရရုံပြောင်းယူရိုနီယန်သက်စီရေးစိုက်အုံဟာဖေဖော်ဝါရီလနဲ့ဩဂုတ်လအကြားဆက်လက်လည်ပတ်လုပ်ကိုင်နေတယ်လို့ဖော်ပြထားပါရခင်ဗျာ။